ကမ္ဘာတကာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာ12တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီထဲမှာ American နိုင်ငံကအကူးစက်ခံရသူ3တန်းကျော်နဲ့ကမ္ဘာတလောအကူးစက်ခံရသူစုစုပေါင်းရဲ့4ပုံတပုံရှိပြီးကူးစက်မှုအများဆုံးဖြစ်နေပါတယ်။ဗုဒ္ဓဖူးနေ့ကတော့တရအတွင်းအကူးစက်ခံရသူ6တန်းကျော်နဲ့အများဆုံးဆန်ကျင်တင်ခဲ့တာပါ။ California, Texas, Tennessee, အနောက် Virginia နဲ့ Utah ပြည်နယ်အပါအဝင်အနည်းဆုံးပြည်နယ်၅ခုမှာဗုဒ္ဓဖူးနေ့ကကူးစက်ခံရသူစံချိန်တင်များသွားခဲ့တာဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကကျန်းမာရေးအရာရှိတွေကလည်းသူတို့ပြည်နယ်တွေကဆေးရုံတွေမှာရှိတဲ့အထူးကျန်းမာကုသဆောင်တွေမှာလူနာတွေပြည့်လို့နေပါဖြစ်နေကြပြီလို့ပြောပါတယ်။ American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသွားသူက33,000ကျော်ရှိနေပြီးဒါဟာကမ္ဘာတစ်လောကဒီရောဂါကြောင့်သေဆုံးသွားသူစုစုပေါင်းရဲ့4ပုံတစ်ပုံလောက်ရှိနေတာပါ။အခုလိုဒီကာယောဂါဒဏ်ကိုဆွတ်ဆွတ်ဝါးဝါးခံရတဲ့အမေရိကန်နိုင်ငံကသမ္မတဒေါ်နယ်ထရမ့်က WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီကာယောဂါဆိုင်ရာတုံ့ပြန်မှုတွေကိုဝေဖန်ပြီးအဖွဲ့ကနေတင်ဝင်နှုတ်ထွက်ဖို့လှုံ့ဆော်ခဲ့တဲ့နောက်နှစ်ရက်အကြာခြေသပလီနေမှာပဲ WHO ကသူတို့ရဲ့ကာယောဂါဆိုင်ရာတုံ့ပြန်မှုတွေကိုဆန်းစစ်ဖို့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့ခဲ့ပါတယ်။နောက်ဆုံးလေ့လာချက်တွေအရဒီကိုရိုနာဗိုင်းရပ်စ်ပိုးဟာကိုဝင်ဆောင်မိခင်တွေမှာမမွေးဖွားတဲ့ကလေးငယ်တွေကိုပါကူးစက်နှံကြောင်တွေ့ရှိခဲ့တာပါ။